လူမှုဖူလုံကြီးပေးသွင်းထားတဲ့အလုသမားတွေကိုကိုဗစ်ကာကွယ်ဆေးဒီကနေ့စထိုးပေးနေပြီလို့အလုသမားဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါရယ်လူမှုဖူလုံကြီးပေးသွင်းထားတဲ့ဒီစက်မှုဆောင်အလုသမားတွေလည်းအများပြားရှိနေတာမို့သူတို့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးသွားမလဲဆိုတာတော့လက်တလောမသိရှိရသေးကြောင်းအလုသမားသမဂ္ဂတွေကပြောပါရယ်ဒီကြောင်းကတော့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုသားညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
လူမှုဖူလုံကြီးပေးသွင်းထားတဲ့အစိုးရပုဂ္ဂလိကအလုသမားတွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပြီလို့အလုသမားရေးဝန်ကြီးဌာနလူမှုဖူလုံရေးအဖွဲ့ညွှန်ကြားမှုချုပ်ဦးမောင်အေးက VOE ကိုပြောပါရစေ။
ကျွန်တော်တို့လူမှုဖူလုံရေးမှာကျွန်တော်တို့တိုးမပုံတင်ရတဲ့အလုသမားတွေကိုထိုးပေးတယ်လေကျွန်တော်တို့ပြင်ပေါက်ပြီးတော့ election အဘိုးတိုင်းမှာစထိုးနေတာ။တိုးမပုံတင်ရတဲ့အာမခံအလုသမားပုဂ္ဂလိကရောပြည်ကဟုတ်ပါပါတယ်။ကျွန်တော်တို့မပုံတင်ရတဲ့ဥယျာဉ်ရဆိုလို့ရှိရင်ကောက်ရှိတယ်ဆိုတော့အလုံးခြေသိန်းကျော်ရှိတာနော်။ဒီလေ
ပထမဦးစားပေးအနေနဲ့လူမှုဖူလုံကြီးပေးသွင်းထားတဲ့လူသမားတွေကိုယင်ထိုးပေးမှာဖြစ်ပြီးတော့ကျန်တဲ့လူသမားတွေကိုတော့ဒုတိယဦးစားပေးအနေနဲ့ထိုးပေးသွားဖို့စီစဉ်ထားတဲ့ကြောင်းသူကပြောပါတယ်။ကိုဗစ်တတိယလှိုင်းမှာဆက်မှုဆောင်တချို့ကဆေးရုံတွေမှာကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးစည်းကမ်းတွေလိုက်နာမှုအားနည်းနေတယ်လို့အလုသမားသမဂ္ဂတွေက VOE ကိုပြောပါတယ်။လက်တလောအချိန်ဒီမှာအလုရှင်အလုသမားသမဂ္ဂအစိုးရစတဲ့သုံးဝင်ဆိုင်ဆွေးနွေးမှုတွေကလည်းမရှိတော့တဲ့အတွက်ကိုဗစ်ကာကွယ်ရေးကိုထိထိရောက်လုပ်ဖို့စိန်ခေါ်မှုတွေလည်းရှိနေတာပါ။လူမှုဖူလုံကြီးပေးသွင်းထားတဲ့လူသမားတွေထဲမှာဆက်မှုဆောင်လူသားတွေလည်းအများပြားပါဝင်နေပြီးတော့သူတို့ကိုဘလို့အစီအစဉ်နဲ့ထိုးပေးသွားမယ်ဆိုတာကိုတော့လက်တလောမသိရှိရသေးတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာလူသမားတမကများအဖွဲ့ချုပ်ဘူကော်မတီဝင်တဦးကပြောပါတယ
်။အခုကကစားရတဲ့ကကနေပြီးတော့ဘာမှတုံ့ပြန်တာမရှိဘူး။ဘာမှပြောနေတာမရှိဘူး။အဲဒါပေမဲ့တချို့သောယုံကြည်မှာတော့အလို့ရှင်လူလို့ကာဗာမန်ကလူလို့နဲ့ဒီကာပဲစိတ်ကိုထိုးဖို့အတွက်စီမံခံရနေတာရှိတယ်။ဆိုရှယ်နက်ဝတ်တွေမှာတက်လာတဲ့ information တွေကြည့်ပြီးတချို့တော့ဒီ employee တွေကမများတော့ပြင်ဆင်နေတာတော့ရှိတယ်အခုဒါပေမဲ့အဲ့ဒါကတော့ပင်ရမှာစဉ်းုံတော့ပဲရှိနေတယ်။အဲတန်းပါချင်တော့မပြောလို့မရဘူး။အဲ့လိုအနေထားတော့ရှိနေတယ်။ကျန်တဲ့လူတွေကတော့ normal တိုင်းပဲသွားနေတယ်။အဲ့လိုသိထားတယ
်။အလုပ်သမားဝန်ကြီးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့တရုတ်နိုင်ငံကနေပြီးတော့ရောက်လာတဲ့ကာကွယ်ဆေးအလုံးကြီး3တန်းတည်းကနေပြီးတော့အခုလိုလူမှုဖူလုံကြီးဝင်အလုပ်သမားတွေကိုထိုးနှံပြီးမှဖြစ်တဲ့ကြောင်းပြောပါတယ်။တရုတ်နိုင်ငံထုတ် Sinopharm နဲ့ Sinovac ကာကွယ်ဆေးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရေးပေါ်အသုံးပြုခွင့်ပေးထားတဲ့ဆေးမျိုးစားတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ COVID-19 တတိယလှိုင်းကိုရင်ဆိုင်နေရပြီးတော့နေ့စဉ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကများနေစေဖြစ်ပါတယ်။မြန်မာကျန်းမာရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့ August 10ရက်နေ့တက်ခွဲစစ်ဆေးမှု 14,458 ခုမှာလူနာသစ် 4,434 ဦးနဲ့သေဆုံးသူဦးရေက220ထိရှိခဲ့တာပါ။ကျန်းမာရေးဌာနတရားဝန်ဆိုင်ရာမြန်မာနိုင်ငံမှာ COVID-19 တက်ခွဲလူနာစုစုပေါင်းတသိန်း 3,562 ဦးရှိပြီးတော့သေဆုံးသူစုစုပေါင်းကတော့ 12,234 ယောက်ရှိလာပြီဖြစ်ပါတယ်။တရားဝင်ထုတ်ပြန်တဲ့စည်းရုံးတွေထက်ပြင်ပမှာသေဆုံးနှုန်းပိုများနိုင်တယ်ဆိုတာကိုလည်းကျန်းမာရေးပညာရှင်တွေကလက်ခံထားကြပါရခင်ဗျာ။